ကိုဗစ်ကရောဂါကြက်တဲ့ကာလပြီးဖေဖော်ဝါရီ20ရက်နေ့ဆိုကျူးတွေကနေမြန်မာနိုင်ငံကိုပြန်လည်ထူထောင်ပေးနိုင်ဖို့ကမ္ဘာပံမှာပံမိုးရေးအစီအစဉ်ကြီးရှိနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါ၄နှစ်အတွင်းဦးမော်လာတဲ့မြန်မာဖေဖော်ဝါရီဟာကမ္ဘာလုံးဆိုင်ရာယောဂအကျင့်တွေရေးကြောင်းအခုနှစ်ထဲမှာကျပွားနိုင်ရလို့ကမ္ဘာပံကခန့်မှန်းထားပါတယ်ဒါကြောင့်လည်းမြန်မာအစိုးရနဲ့ပူးတွဲအကောင့်နဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဘယ်အပိုင်းကနေငွေကြေးပံ့ပိုးနိုင်မလဲဆိုတာအစိုးရနဲ့ကမ္ဘာပံကြားညှိနှိုင်းနေရရရှိကြောင်းကမ္ဘာပံမြန်မာရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စိုးလင်းကပြောပါတယ်။မြန်မာအစိုးရနဲ့ကမ္ဘာပံပူးတွဲဆောင်ရွက်နေတဲ့ကျန်းမာရေးစွမ်းအင်စက်ပြူရေး၊ပညာရေး၊ကြီးလက်ဖွံ့ဖြိုးရေးဒီလိုကဏ္ဍတွေမှာသုံးဖို့ရတာရဲ့ဗန္နာငွေတွေကိုကိုဗစ်ကြောင့်ထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေမှာအရေးပေါ်သုံးစွဲဖို့နှစ်ဖက်ဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းရှိကြောင်းလည်းသူကပြောပါတယ်
။စီးပွားရေးကနေထူထောင်မှုအတွက်ကိုလမ်းမလို့ရဖို့ပေါ့နော်ကဏ္ဍငွေရတဲ့အနေနဲ့နိုင်နေတယ်ကိုကျွန်တော်တို့ကမ္ဘာပံကနေရောဒီလက်ရှိသက်ဆိုင်ရာလုံခြုံရေးပြည်နယ်ပါဝင်နေတဲ့စီမံလုပ်ငန်းရှိရပေါ့နော်အဲဒီ project တွေကနေပြီးတော့မှဒီအရေးပေါ်ဒီခြေနေဖြစ်နေရှိပြီးတော့မှခိုးပြီးတုံးကျဲလို့ရအောင်ဆိုပြီးတော့အပိုင်းကဏ္ဍအစီအစဉ်နဲ့ဆက်ထားတာရှိရဲ့ဆိုတော့အဲဒီကဏ္ဍကနေဘယ်လိုတုံးနေလဲပေါ့ဘယ်လိုဘယ်လောက်ပြီးဆွဲဝင်နေလဲဆိုတာဒါဒီပိုင်းတွေကတော့သက်ဆိုင်ရာကဏ္ဍနဲ့ကျွန်တော်တို့ဆွေးနွေးရရှိရတယ်
ကိုဗစ်တရောဂါအရေးပေါ်တုံ့ပြန်ရေးအစီအစဉ်နဲ့ကမ္ဘာပံကချင်းငွေအမေရိကန်ဒေါ်လာတန်90မြန်မာနိုင်ငံကိုပေးထားပါတယ်။ပြီးတော့ကမ္ဘာပံရဲ့ကာယရောဂါအရေးပေါ်ပံ့ပိုးမှုအစီအစဉ်ကနေမြန်မာနိုင်ငံကတန်ဒေါ်လာ8တန်းကိုခွဲထားအနေနဲ့ရရှိအောင်ပါပါ။ကိုဗစ်အလွန်စီးပွားရေးပြန်ဦးမော်လာအောင်မြန်မာဆန်ဆန်အကျိုးဖြစ်မဲ့လုပ်ငန်းတွေကဏ္ဍတွေမှာအစိုးရကရင်းနှီးမြှုပ်နှံဖို့နိုင်ငံတကာငွေကြေးထောက်ပံ့တွေကိုလည်းဒီကဏ္ဍတွေမှာသုံးစွဲဖို့ပြောင်းစုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကအကြံပြုပါတယ်။
အမြဲတမ်းဖြစ်တဲ့ level အကောင့်ချက်ပေါ်နိုင်တယ်။လူများစုအတွက်အကျိုးဖြစ်ထွန်းနိုင်တယ်ဆိုတဲ့ဥစ္စာမျိုးတွေကိုဦးစားပေးပြီးတော့ဒါလုပ်ရမယ်ပေါ့နော်။ဟိုကျောင်းစုံငန်းကြတော့ဒါသူကလည်းလုပ်ထားတယ်။ဒါသူကတော်တော်လေးတက်ထိခိုက်သွားတာမှန်တယ်။သို့တော်လည်းပဲသူကတော်တော်နဲ့မြန်မြန်ပြန်ပြီးတော့ဒါအကျိုးများပြန်မပေါ်နိုင်ဘူးလုပ်ငန်းပြန်မပေါ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းပြည်တွေမှာပါဒီကိုဗစ်ကတော်တော်လေးဆိုးနေတာ။ပို့တဲ့ဖြေကွက်ဖြစ်လာတဲ့ဥစ္စာမျိုးကိုဦးစားပေးပြီးတော့လုပ်ရမယ်။
COVID-19 ကရောဂါတန်ထပ်စားရတဲ့နိုင်ငံတွေကနွမ်းပါသူတွေကိုပံ့ပိုးဖို့စီးပွားရေးလုပ်ငန်းတွေပြန်ထူထောင်ပေးနိုင်ဖို့ကမ္ဘာပံအနေနဲ့လာမယ့်15လအတွင်းမှာအမေရိကန်ဒေါ်လာ160ဘီလီယံလောက်သုံးဖို့ရှာထားပါတယ်။ပြီးတော့အတွုံးနှုံးနည်းနည်းနဲ့ငွေချေးပေးနိုင်ဖို့ဒေါ်လာ50ဘီလီယံရှာထားတာလည်းရှိပါတယ်။ကမ္ဘာပံရဲ့ထုတ်ပြန်ချက်အရဆိုရင်2005-2010ကျော်အတွင်းမြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုနှုန်းကထက်ဝက်လောက်ကျသွားတယ်ဆိုပေမဲ့ပဋိပက္ခဖြစ်တဲ့ဒေတာတွေရှိနေတာကတိုးတက်ဖို့ကြီးမားတဲ့အဟန့်အတားတွေလို့ပြောပါတယ်။2018-2019မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.3% ကနေကိုဗစ်ရောဂါအကျက်တဲကြောင်းအခုနှစ်ထဲမှာ200ခန့်လုံးထိုးကျသွားနိုင်တယ်လို့ကမ္ဘာပံကခန့်မှန်းထားပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့ထားတာပါ။